င်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှန့်ပေးနေပါတယ်ခင်ဗျာ
တော်တော်ရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တော်ရှင်များရှင်အာရောင်းဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျဲမွှင်လန်းစီဖို့ကျဲမချင်းတရင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
လေချင်းတန်တတရှင်များကိုတရားပြောရှင်ဝဲကောင်းတဲ့နေ့ရဲ့အချိန်အခါလေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာချုပ်တီးခြင်းအပြင်ကျမ်းမာရေးအကျိုးစီးစုများခံစားရမှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တတရှင်များရှင်ကဖင်းတက်ကလက်ဖက်ရည်ကော်ဖီနဲ့ကိုလာရီထဲမှာတွေ့ရတဲ့စိတ်လှုပ်ရှားစေတဲ့မူရည်စေဝါတစ်မျိုးဖြစ်ပါတယ်။ဒီယာရီကိုစားသုံးပေးတာကခန္ဓာကိုယ်ကိုအဆိပ်သင့်စေပါတယ်။တစ်ဖက်ရေကော်ဖီနဲ့ကိုလာရီကိုတောက်သုံးပေးခြင်းဖြင့်ကြောင်လန့်တက်တာ၊စိတ်တော်ကားရောက်တာ၊ကတုံကရင်ဖြစ်တာ၊မူးဝေတာ၊မိလျော့တက်တာ၊ခေါင်းကိုက်တာ၊စိတ်တက်ကြတာတွေဖြစ်စေပါတယ်။ဒါအပြင်နှလုံးကိုလည်းခုန်မြန်စေပြီးသွေးထဲမှာရှိတဲ့အဆီကိုလည်းတိုးပွားစေပါတယ်။ဒါအပြင်တအိမ်နဲ့စီးရင်တို့မှာကင်ဆာဖြစ်စေနိုင်ပါတယ်။အင်္ဂါချို့တဲ့ကလေးတွေကိုလည်းမွေးပါတယ်။ဒါအပြင်အယူပွားတာကိုလည်းဖြစ်စေပါတယ်။သွတ်တရှင်များရှင်ကဖင်းတက်ပါတဲ့အစာတွေကိုရှောင်ကားစအချိန်မှာခေါင်းကိုက်တာ၊စိတ်အားကြတာနဲ့နွမ်းနယ်တာတွေကိုခိတ္တရာကြီးခံစားကြရပါလိမ့်မယ်။တခြားနဲ့ဖော့စဖိတ်တွေပါဝင်တဲ့ကိုလာကလည်းကိုခန္ဓာကိုထိခိုက်စေပါတယ်။လပေရီထဲမှာတည်နေတာနဲ့မြင်လို့ရမှာတုံးတဲ့တန်နင်းတဘာဝစိုးစီပါဝင်နေပါတယ်။သောတာရှင်များရှင်အဲ့ဒီအရာကအစာအိမ်ကိုကတိကောက်ဖြစ်စေုံသာမကအစာခြေတာကိုလည်းအနှောက်အယှက်ပေးပါတယ်။ချောကလက်နဲ့ကုလားမာတော့ကဖင်းနဲ့စင်တူတဲ့သီအိုဘရိုမင်းဓာတ်တစ်မျိုးပါဝင်နေပါတယ်။လပေရီနဲ့ကော်ဖီတောက်တာကတစ်ဖြစ်ဖြစ်ပါတယ်။တခြားမကောင်းမှုတွေလိုပဲအသက်ဝိညာဉ်ကိုထိခိုက်စေနိုင်ပါတယ်။ဆိုးဝါးတဲ့ကိုယ်ကာယအလိုကိုလိုက်စားခြင်းလည်းဖြစ်ပါတယ်။မိတ်ဆွေများတို့အရက်တောက်တာကယောဂဗျာဖြစ်ရမှုနဲ့တေဆုံးမှုဖြစ်ရခြင်းတို့ရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။အရက်ဟာအုံနောက်ကစပြီးအာယုံကြောတွေနှလုံးအသည်ဥသိမ်းဥမနဲ့ခုခံအားစနစ်တွေကိုအစိတ်သင့်စေပါတယ်။အရက်တောက်တဲ့အတွက်သွေးနီဥတွေခဲသွားပြီးခန္ဓာကိုယ်မှာသွေးနီဥလည်းပတ်မှုနှေးကွေးသွားစေပါတယ်။အရက်ကြောင့်အုံနောက်အရှိချမ်းကများစွာထိခိုက်ရပါတယ်။အသိစိတ်တီးရာအုံနောက်အရှိချမ်းကနေတဆင့်လူတွေကိုဝိညာဉ်တော်ဘုရားသခင်နဲ့အဆက်အသွယ်ပြုလုပ်ပါတယ်။ဝိညာဉ်တော်နဲ့ဆက်သွယ်ရာခန္ဓာကိုယ်ရဲ့ဗဟုအချက်အချာကြီးကိုအရက်တောက်သုံးခြင်းအပြင်အာနယ်သွားစေပါတယ်။ကိုကူကိုတက်သေးတာလူတတ်မှုဖြစ်တာရင်တိုက်မှုဖြစ်ရတာတွေကအရက်တောက်ခြင်းရဲ့အဓိကတရားခံဖြစ်ပါတယ်။သောတာရှင်များရှင်အများသောလူအပေါင်းဟာဂါလန်တန်းနဲ့ချီတဲ့အရက်တွေကိုနှိမ့်စင်တောက်သုံးနေကြပါတယ်။လူတွေဟာတည်ရည်တည်ရဲ့မူးယစ်ဆေးတွေကိုတောက်သုံးပြီးပျော်ပါးနေကြပါတယ်။မိမိတို့ရဲ့တန်မှုရှိတဲ့အချိန်တွေကိုဖြုံးနေကြပါတယ်။ စိတ်ပျက်စရာကောင်းတဲ့အခြေအနေတွေ၊စိတ်ရမွေးတည်မှုတွေ၊ရောဂါပြားများပြားမှုတွေ၊လောကပျော်မွေ့မှုတွေ၊ရာဇဝတ်ကျူးလွန်မှုတွေ၊တေဆုံးမှုတွေကိုအရက်တောက်သုံးခြင်းအပြင်ဝေယူနေကြပါတယ်။သောတာရှင်များရှင်ဘုရားခင်ရဲ့ပုံသဏ္ဍာန်နဲ့ညီဖန်ဆင်းထားတဲ့မိမိရဲ့ခန္ဓာကိုယ်ကိုတန်ရှင်းစေခြင်းအပြင်ဘုရားခင်ရဲ့ဘုန်းတော်ကိုထင်ရှားစေကြပါစို့မိမိရဲ့ကိုယ်ခန္ဓာကိုပျက်စီးစေုံသာမကမိမိရဲ့အသက်ဝိညာဉ်ကိုဆုံးရှုံးစေတဲ့အရာများကိုရှောင်ကျဉ်တဲ့ဘုရားခင်ရဲ့ဘုန်းတော်ကိုထင်ရှားကြပါစို့တောတာရှင်များအားလုံးကျမ်းမာဒုက္ခအပြားပြားနဲ့ပြေဆုံးကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
ကိုပြောင်းနေမယ်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အားယူကြပါစို့
။ချစ်တော်တမမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြည့်ဝဆုံးနေကြပါစေ။ဒီနေ့မင်္ဂလာရှိတော်ဖရာကောင်းချီးပေးတဲ့နေ့သစ်မှာစိတ်ရောကိုယ်ပါဝမ်းမြောက်ပျော်ရွှင်စွာနဲ့노ထသက်ရှင်ကြားလိုက်မယ်လို့လည်းမျှော်လင့်ပါတယ်။ချစ်တော်မိတ်ဆွေတို့ဒီနေ့ဆက်ပြီးတော့ပေးသွားမယ့်သတင်းစကားကတော့노ကပတ်တော်ဖြစ်သောယေရှု။노ကပတ်တော်ဖြစ်သောယေရှုဆိုတဲ့အကြောင်းကိုကြားနာရမှာဖြစ်ပါတယ်။မိတ်ဆွေတို့ဒီနေ့노ကပတ်တော်ဖြစ်သောယေရှုယေရှုက노ကပတ်တော်ဖြစ်တယ်ဆိုတာကိုရှင်ယောဟန်ကားလို့ရှင်အတိလင်းဖော်ပြခဲ့တယ်။ဒါကြောင့်ရှင်ယောဟန်ကားလို့ရှင်သခင်ယေရှုကို노ကပတ်တော်ဖြစ်တယ်လို့တင်ဆက်ခဲ့တဲ့အခါမှာလို့ရှင်လူအများသောသူတို့ကဆိုရှင်ခရိယံယုံကြည်ခြင်းမှာရှုတောင့်အသေးတစ်ခုသွတ်သွင်းလာတယ်လို့မြင်ခဲ့ကြတယ်နော်ဒါမဲ့ယောဟန်ကတော့ဖျားသခင်နဲ့တည်ကျွမ်းခွင့်ရခဲ့တဲ့အတွေ့အကြုံတင်များကိုပြောပြလိုခြင်းဒါပြမကမလဲနှုတ်ကပတ်တော်ဧဝံဂေလိတရားနဲ့ပတ်သက်တဲ့ယေရှုခရစ်တော်အကြောင်းကိုပြောပြလိုခြင်းဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့သူရေးသားခဲ့တဲ့ခါမှာဆိုရှင်အစအဦး၌နှုတ်ကပတ်တော်ရှိ၏နောက်ကပတ်တော်သည်ဖျားသခင်နဲ့အတူရှိထိုနောက်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏ဆိုပြီးတော့ရှင်ယောဟန်ခရီးတက်အငယ်တက်မှာတို့ရှင်ဖော်ပြထားတာတွေ့ရပါတယ်เนาะဒါကြောင့်နောက်ကပတ်တော်ကအစဦးနိုင်မှာရှိတဲ့အရာဖြစ်တယ်เนาะအစကလေးကတည်ရှိတဲ့အရာကဖျားပဲဖြစ်တယ်เนาะဒါကြောင့်နောက်ကပတ်တော်သည်ဖျားသခင်နဲ့အတူရှိတယ်နောက်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူတယ်ဒါကြောင့်အစအလဲအဆုံးတိုင်အောင်တီသွားမဲ့ဖျားဖြစ်တယ်။เนาะဒါကြောင့်ဘဲလင်မျိုးမတိုင်ခင်ကတည်းကယေရှုခရစ်တော်ကဆိုရှင်တည်ရှိခဲ့ပြီးသားဖြစ်ပါတယ်။เนาะအဘယ်ကြောင့်ဆိုတော့နှုတ်ကပတ်တော်သည်ဖျားသခင်ဖြစ်တော်မူ၏တဲ့။သခင်ယေရှုကဖျားသခင်ရဲ့သားတော်ဖြစ်ကြောင်းကိုယောဟန်ကယုံကြည်ခဲ့တယ်။เนาะဒါကြောင့်အကယ်၍သာသခင်ယေရှုကဖျားရဲ့သားတော်မဟုတ်ဘူးဆိုရင်ခရိယံယုံကြည်ခြင်းဟာဘာအဓိပ္ပာယ်မှရှိတော့မှာမဟုတ်ဘူးချစ်တော်မိတ်ဆွေတို့။နော်ချစ်တော်မိတ်ဆွေတို့ဒါကြောင့်ယေရှုခရစ်တော်ကဖခင်ရဲ့သားမဟုတ်ဘူးဖခင်ရဲ့သားတော်မဟုတ်ဘူးဆိုတာကိုယုံကြည်တဲ့သူတွေကတော့ယနေ့ဖခင်ကိုယုံကြည်တဲ့တာအနတတတပဲနော်တို့မှမျှော်လင့်ချက်မရှိဘူးဒါကြောင့်ဖခင်ကဆိုရှင်တကိုးဩသာရှိသောနှုတ်ကပတ်တော်ဖြစ်တယ်နော်တကိုးဩသာရှိနိုင်ဖို့ရန်အတွက်အခြေခံရမှာဖြစ်တယ်လို့ဖခင်သခင်နဲ့အကျွမ်းဝင်မှုရှိရမယ်ချစ်တော်မိတ်ဆွေတို့ယောဟန်အနေနဲ့တော့သူအဘေကြောင့်နှုတ်ကပတ်တော်လို့ခေါ်ဆိုခဲ့ပါတယ်เนาะအဘေကြောင့်ဆိုတော့ဖခင်သခင်ကတကူဩသာရှိသောပုဂ္ဂိုလ်လို့ထင်တဲ့အတွက်ကြောင့်ဖြစ်တယ်เนาะဖခင်သခင်ကဆိုရှင်တည်ရှိတော်မူသောအရာအလုံးရဲ့အရင်အမြစ်ဖြစ်တယ်လို့လည်းသူကပြောတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့အစအုံ၌နှုတ်ကပတ်တော်ရှိတယ်လို့ရေးသားခဲ့ပါတယ်ဖခင်သခင်ကတကူဩသာရှိသောပုဂ္ဂိုလ်စာဦးနိုင်ကနေမှာတရှိခဲ့ပြီးတော့အရာအလုံးထဲအရင်မြစ်ဖြစ်တယ်။ဒါကြောင့်မဲကျွန်တော်တို့ကဆိုချင်အစာဦးနိုင်နှုတ်ကပတ်တော်ရှိတယ်။မှန်ပါတယ်ချစ်တော်မိတ်ဆွေတို့။ဖရာသခင်ကအစင်မြဲတရှိနေတော်ဖရာဖြစ်တယ်။ဘယ်တော့မှပျောက်ကွယ်သွားတဲ့ဖရာမဟုတ်ဘူး။ထာဝရတရှိတဲ့ဖရာဖြစ်တယ်။ထာဝရတရှိတဲ့ဖရာဖြစ်တဲ့အတွက်ကြောင့်ထာဝရအသက်ကိုပေးပိုင်တဲ့ဖရာဖြစ်တာ။နော်။ဒါကျွန်တော်တို့အလုံးကအစင်မြဲတည်ရှိတော်မူသောဖခင်ရဲ့သားသမီးဖြစ်ခွင့်ရတာဘလောက်ဝမ်းသာဖို့ကောင်းတယ်။ဒါယောဟန်ကဘယ်လိုဆက်ပြီးတော့ပြောထားတယ်ဆိုရင်နှုတ်ကပတ်တော်သည်ဖခင်သခင်နှင့်အတူရှိ၏။နှုတ်ကပတ်တော်သည်ဖခင်သခင်ဖြစ်တော်မူ၏တဲ့။ချစ်တော်မိတ်ဆွေတို့သခင်ယေရှုကိုနှုတ်ကပတ်တော်လို့ခေါ်ခဲ့ပြီးတော့သခင်ယေရှုဟာဆိုရင်ဖခင်သခင်နဲ့အတူရှိတယ်မူတယ်လို့သူကဆိုရင်ပြောတာမကပဲနဲ့သခင်ယေရှုကဖခင်သခင်ဖြစ်တော်မူတယ်လို့သူကဖော်ပြခဲ့ပါတယ်။ဒါကြောင့်ဖခင်သခင်ရဲ့ဇာတိဖြစ်တော်ဆိုင်ရာအတွေးခေါ်များကိုသူကဆိုရှင်ပေးခဲ့တယ်။ယောဟန်ရဲ့စကားထဲမှာဆိုရှင်ဖခင်တစုဒီရှိတော်မူကြောင်းထိုနှုတ်ကပတ်တော်ဒီဟူသောယေရှုသည်တန်ရှင်တော်ဘုညောနှင့်ဖခင်သခင်သည်အတူရှိတော်မူတဲ့ကဲ့သို့သူသည်ဖခင်သခင်ဖြစ်တော်မူ၏။ဖခင်သခင်ဖြစ်တော်မူ၏။ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ကိုးကွယ်တဲ့ဖခင်ကအစင်မြဲတည်ရှိတဲ့ဖခင်အစာဦးနိုင်ရှိခဲ့တဲ့ဖခင်တကောဩသာအရှင်အဝါကြီးမားတဲ့ဖခင်เนาะအသက်ရှင်တော်မူသောဖခင်အဲ့ဒီဖခင်ကိုကျွန်တော်အားလုံးယနေ့ကိုးကွယ်ခွင့်ရတယ်သူနဲ့အတူအကျွမ်းတဝင်ကျွန်တော်အားလုံးကမိတ်ဆွေဖွဲ့ခွင့်ရတယ်ဖခင်ကိုယုံကြည်ခွင့်ရတာဘလောက်ဝမ်းသာဖို့ကောင်းလဲယနေ့သင်တို့ဒီဖခင်ရဲ့သားသမီးတွေဖြစ်နေတယ် ဖရာရဲ့သားသမီးတွေဖြစ်တဲ့ခါမှာဖရာကဆိုရှင်ကျွန်တော်တို့ပုံမှာဘယ်လောက်ထိကွဲကနေတယ်လဲကျွန်တော်တို့ကိုဘယ်လောက်ထိစောက်ရှောက်နေတယ်လဲကျွန်တော်တို့ကိုဘယ်လောက်ထိတောင်းမှချစ်တယ်လဲဖရာရဲ့ချစ်ချင်းမေတ္တာဟာဆိုရှင်ကျွန်တော်ပုံမှာဘယ်လောက်ကြီးမားတယ်လဲဆိုတာကိုကျွန်တော်ရဲ့တက်တာမှာဆိုရှင်အသက်တာကိုပြန်လှည့်ပြီးတော့စမ်းစစ်ပြီးတော့ဖရာရဲ့ချစ်ချင်းမေတ္တာနဲ့ဖရာရဲ့ကောင်းမြတ်ခြင်းကိုမြည်ဆန်းပြီးတော့ဖရာသခင်ကိုယုံကြည်ပါအစာဦးနဲ့ရှိတဲ့ဖရားကိုကျွန်တော်ယုံကြည်ပါချစ်တော်မိတ်ဆွေတို့အစဉ်အမြဲတည်ရှိတော်မူသောဖရားကိုကျွန်တော်ယုံကြည်ပါကျွန်တော်တို့အားလုံးအတွက်ထောင်ရအသက်ပေးပိုင်တဲ့ဖရားဖြစ်တဲ့အတွက်ကြောင့်ဒီဖရားကိုယုံကြည်ပါဒါဆိုရင်သင်ရဲ့ဘဝတက်တာကအသက်ရှင်ခြင်းနဲ့ရရှိမှာဖြစ်တယ်ကျွန်တော်ရဲ့ဘဝတက်တာမှာလွတ်မြောက်ခြင်းခံစားရမှာဖြစ်တယ်ကျွန်တော်တို့ရဲ့ဘဝတက်တာမှာလို့ရှိရင်ပျော်ရွှင်ခြင်းခံစားရမှာဖြစ်တယ်ဒါကြောင့်ဖရားနဲ့သူပေါက်ဖက်ပြီးတော့မိတ်ဆွေဖွဲ့ပြီးတော့ကျွန်တော်တို့ရဲ့တက်တာကိုတိဆောက်ပြီးတော့ဘုရားသခင်ရဲ့အလိုကျဝမ်းမြောက်ဝမ်းသာစွာနဲ့ဘုရားကုံတော်ကိုချီးမွမ်းနိုင်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ပါစေလို့အားပေးတိုက်တွန်းနဲ့ညီကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြော်ဝါမြတ်ပြစွာကောင်းကြီးမလာတလုံးချပေးပါစေခေတ္တကဏ္ဍဆုတောင်းကြပါစို့အထက်ကောင်းငင်ပေါ်၌တည်ရှိတော်မူသောဘုရားဒီနေ့မှာတော့သားမျိုးတို့ဒီနှုတ်ကပတ်တော်ဒီကိုသောယေရှုအကြောင်းကိုကြားနာကြရပြီဖြစ်ပါတယ်ကိုယ်တော်ဒီတကောဩဇာအချိန်ဝါနဲ့ကြီးမားသောဘုရားဖြစ်တယ်။ဘယ်လိုမျိုးမတိုင်မီခရဲကတည်ရှိခဲ့တဲ့ဘုရားဖြစ်ပါတယ်။ယနေ့ထိတိုင်အောင်လဲသားမျိုးနဲ့တူရှိနေသောဘုရားဖြစ်ပါတယ်။ဒီကြောင့်သားမျိုးတို့ဒီလဲကရောရှင်ဖာဘုရားကိုအမြဲတမ်းယုံကြည်အားကိုးပြီးတော့ကရောရှင်ဖာဘုရားဒီအစင်မြဲတည်ရှိတော်သလိုသားမျိုးရဲ့ဘဝတတမှာလဲအစင်မြဲသက်ရှင်နိုင်ဖို့ရန်အတွက်အသက်ပေးပိုင်သောဘုရားကိုသားမျိုးတို့ဒီအမြဲတမ်းသိကျွမ်းပြီးတော့ကိုယ်တော်နဲ့တူအကျွမ်းတဝယ်ဖြစ်ခြင်းအပြင်တမန်ရဲ့တက်တာမှာဝမ်းမြောက်ပျော်ရွှင်စွာငြိမ်သက်ခြင်းကိုခံစားနိုင်သောသားသမီးများတည်တည်ဖြစ်ပေါ်ရန်အတွက်မားဆန်တော်မူကြောင်းတပါတော်သခင်ခရစ်တော်ရဲ့နာမတော်ကိုမြှုပ်ပြီးဆုတောင်းပါတယ်ဗျာ။အာမင်
။ညောင်းလင်းတန်တော်သားရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တော်သားရှင်များရှင်စကားပြေတာမင်္ဂလာစီစဉ်မှာစစ်မှန်သောပျော်ရွှင်မှုကိုကိုရောနိုင်တာတွေ့နိုင်ခြင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။သောသားရှင်များရှင်အလွန်အကျွံစာဖတ်တာကအုံနောက်သွေးလည်ပတ်မှုကိုများပြားစေပါတယ်။ဒါ့အပြင်အဆွဲလန်းကိုဖြစ်စေတဲ့စိတ်လှုပ်ရှားမှုကိုဖြစ်ပေါ်စေပါတယ်။ဒီစိတ်လှုပ်ရှားမှုကြောင့်စိတ်တူလာတက်တာစိတ်အပြောင်းလဲမြန်ဆန်တာတွေဖြစ်လာတတ်ပါတယ်။ဒီနည်းနဲ့မတန့်စင်တဲ့အရာတွေအတွက်လမ်းပွင့်သွားစေပါတယ်။ကိုယ်ခန္ဓာခွန်အားတွေကိုလုံးဝအသုံးမချတာဒါမှမဟုတ်မှားရွံ့စွာအသုံးချတာတွေကကမ္ဘာသလွားမှာဖြစ်ပျနေတဲ့မကောင်းတဲ့အကျင့်စရိုက်တွေရဲ့အဓိကသင်္ကေတခံပဲဖြစ်ပါတယ်။ဒါကြောင့်ကာယလက်ကျင်ကမလုပ်ဘဲစာစက်တာကိုရှောင်ရမှာဖြစ်ပါတယ်။သောသားရှင်များရှင်ကျမတို့ဟာဒီကမ္ဘာရဲ့ဂရုဏာတော်ကာလမှာအသက်ရှင်နေထိုင်ရပါတယ်။ဒီလိုအသက်ရှင်နေထိုင်စဉ်အချိန်မိမိလှုပ်ဆောင်မှုတွေအတွက်မိမိကိုယ်တိုင်တာဝန်ယူကြရပါမယ်။လူတွေဟာမိမိတို့လှုပ်ဆောင်နေတဲ့အရာတွေကိုအလိုရှိရင်ထိန်းချုပ်နိုင်တဲ့သူများဖြစ်ကြရပါမယ်။မိမိမှာစိတ်နှလုံးပါရမီအားနည်းနေရင်လဲခရစ်တော်ထံမှာအကူအညီတောင်းခံနိုင်ပါတယ်။မိတ်ဆွေများတို့သခင်ယေရှုဟာလူသားတွေရဲ့အားနည်းချက်တွေနဲ့ယဉ်နီးခဲ့သူတဦးဖြစ်ပါတယ်။ကျမတို့အနေနဲ့ကိုရောထံမှာအသနာခံရင်ကြီးထန်တဲ့စုံစမ်းနောက်ရှက်မှုတွေကိုတွေ့ကြုံနေရပေမဲ့လည်းကြော်လွားနိုင်တဲ့တကူကိုပေးတော်မူမှာဖြစ်ပါတယ်။နေချတဲ့စိတ်နဲ့တောက်ခံတဲ့သူတိုင်းဟာကိုရော့ထံမှခွန်အားတကိုးကိုရနိုင်ကြပါတယ်။သောသားရှင်များရှင်ဖျားသခင်နဲ့အဆက်အသွယ်ပြုလုပ်တာတန့်ရှင်တဲ့အချင်းကိုကျင့်တာအပြစ်ကိုချေမုန်းတာဒီအရာတွေအားလုံးကနှစ်သက်စရာတွေဖြစ်ကြပါတယ်။သောသားရှင်များရှင်ဖျားသခင်ရဲ့နှုတ်ကပတ်တော်ကိုဖတ်ခြင်းဖြင့်မကောင်းမှုအပေါင်းနဲ့စိတ်ကူးယဉ်မှုကနေကင်းလွတ်စေပါတယ်။တပည့်စိတ်နှလုံးကိုလည်းနူးညံ့သိမ်မွေ့စေပါတယ်မြင့်မြတ်တန့်ရှင်သွားစေပါတယ်ဒုက္ခရောက်တဲ့အချိန်စုံစမ်းနှုတ်ဆက်ခြင်းခံရတဲ့အချိန်မှာလည်းစွတ်တောင်းဖို့အခွင့်အရေးရှိနေပါတယ်ဒီအခွင့်အရေးကအလွန်ကြီးမြတ်လာပါတယ်ဒေါသရှင်များရှင်မြေမုံနဲ့ဖန်ဆင်းထားတဲ့တန်ဖိုးမရှိတဲ့လူသားတွေဟာခရစ်တော်ရဲ့ဖြန့်ပြေပေးမှုကြောင့်ဘုရားသခင်ရဲ့ပရိသတ်အလဲမှာပါဝင်ခွင့်ရရှိလာကြပါတယ်ဒီလိုသုတောင်းမိတ္တဟာယဖွဲ့ခြင်းအဖြစ်လူသားတွေဟာဖျားသခင်ရဲ့အနည်းအပါးကိုဆောင်ယူခြင်းခံရပါတယ်။စစ်မှန်တဲ့တန့်ရှင်းမှုအပေါ်အမြင်သစ်တွေရရှိလာပါတယ်။စာတန်ရဲ့တိုက်ခိုက်မှုတွေကိုလည်း ကြံ့ကြံ့ခံနိုင်လာပါတယ်တောသားရှင်များရှင်ဖျားသခင်ရဲ့သားသမီးတွေအနေနဲ့စုံစမ်းမှုအပေါင်းမှကင်းဝေးဖို့စဉ်ဆက်မပြတ်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာပဲဖြစ်ပါတယ်အဲ့ဒီအရာတွေကတော့အတွေးတွေကိုထိန်းချုပ်တာရမက်နဲ့တွေ့တာမှုတွေကိုစင်ကြင်တို့တရားရဲ့လက်အောက်မှာထားတာမကောင်းတဲ့အရာတွေအပေါ်အာယုံမထားတာကာယလက်ကျင်ကမလုပ်ပဲစာချက်နေတာမျိုးကိုရှောင်ကျင်တာနဲ့စစ်မှန်တဲ့ပျော်ရွှင်မှုကိုကိုယ်တော်တွင်သာတွေ့နိုင်ပါတယ်သောသားရှင်များအားလုံးလည်းယခုဘဝမှာခံစားရမယ့်ကျမ်းမာရေးရဲ့တန်ဖိုးနဲ့နောက်တမလွန်ဘဝမှာရရှိမယ်ကယ်တင်ခြင်းစုစည်းစုကိုအမှုအမြတ်ထားကြပါစို့သောသားရှင်များအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတဲ့တော်တားရှင်များရှင်။မျော်လင့်ခြင်းတန်မှအကြောင်းအရာတွေကိုပိုမိုသိရှိရန်ဖုန်းနဲ့ဆက်သွယ်လိုပါက39 96 88 4669နောက်ထပ်ဖုန်းတစ်လုံးအနည်းနဲ့39 98 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ